အမေရိကန်လွှတ်တော်ရင်ဗိုလ်တပုနှင့်အတင်းဝင်ရောက်စီးနင်းမှုဟာဒီမိုကရေစီရဲ့လွတ်လပ်မှုကိုဆော်ကားတာဖြစ်တဲ့အတွက်ရှုံချကြောင်းနဲ့ဒီဖြစ်ရအတွက်တည်တည်ချာချာစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကတောင်းဆိုလိုက်ပါတယ်။အခုဖြစ်ရဟာနိုင်ငံရေးခေါင်းဆောင်တွေကိုလိုရာဆွဲပြီးမမှန်မကန်ပြောဆိုမှုတွေကနေပေါ်ပေါက်လာတဲ့အမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်ကြောင်းလည်းပြစ်တင်လိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာမဲမတမာမှုရှိတယ်လို့ဆွတ်ဆွဲတာဟာအမေရိကန်နိုင်ငံရေးလုပ်ငန်းစဉ်အားရအောင်စ조사မှုတစ်ခုဖြစ်ကြောင်းနဲ့ဒီ조사မှုမအောင်မြင်တာအတွက်ဝမ်းမြောက်ရပါမယ်။ဒါဟာဒီမိုကရေစီလုပ်ငန်းစဉ်အတွက်နှောက်ယှက်ဖြစ်ကြောင်းလည်းမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဇန်နီကပြောပါတယ်
။ We call on leaders from across the political spectrum.American
including the
president of the United States
နိုင်ငံကခေါင်းဆောင်တွေအနေနဲ့မမှန်ကန်တဲ့အန္တရာယ်ကြီးတဲ့ပြောဆိုမှုတွေကိုရှောင်ကျဉ်မှုနဲ့သူတို့ကိုထောက်ခံသူတွေကိုလည်းဒါမျိုးမလုပ်အောင်ပြောကြဖို့အတွက်တောင်းဆိုကြောင်းပြောသွားတာပါ။ဒါအပြင်သတင်းမီဒီယာသမားတွေအဖို့ပြင်းထန်တဲ့ချိန်ချောက်မှုတွေနဲ့သူတို့ပိုင်ဆိုင်မှုဖျက်ဆီးခံရတာတွေရှိနေတယ်ဆိုတော့တောင်းနှုတ်စရာသတင်းတွေကြားနေရကြောင်းနဲ့တကယ်တော့သတင်းလွတ်လပ်ခွင့်ဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့အရာဖြစ်ပြီးသတင်းမီဒီယာနဲ့သတင်းသမားတွေကိုတိုက်ခိုက်မှုဟာအားလုံးကိုစော်ကားမှုသာဖြစ်ကြောင်းလည်းပြောပါတယ်